ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေရေအတွက်ဟာကမ္ဘာတစ်ဝှမ်းမှာလူပေါင်း 13,900 ကျော်သွားပြီဖြစ်တယ်လို့သိဆုံးမှုရေအတွက်ကလည်းနိုင်ငံပေါင်း 114 နိုင်ငံမှာလူပေါင်း 4,300 လောက်ရှိနေပါပြီ။ COVID-19 ရောဂါစတင်တဲ့ဒီနိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီလိုနိုင်ငံတွေမှာကူးစက်သူအရေအတွက်ကျော်လာပြီမယ်လေ။တခြားနိုင်ငံတွေကနေဝင်လာသူတွေမှာဗိုင်းရပ်စ်ကိုကူးစက်သူများလာတာကြောင့်ဒီလိုနိုင်ငံကိုကျော်လာသူတိုင်းစလီရဲ့ဓာတိထားခွဲနေဖို့တရုတ်တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။ဒီလိုနိုင်ငံပြည်ရင်ပြည်နယ်ကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာဒီကနေ့ထိဆိုရင်လူ1000ကျော်ကူးစက်ခံရပြီးတနိုင်ငံလုံးမှာအသွားအလာတွေကန့်သတ်ပြီးပြင်ထားတာ2ရက်ရှိတော့ပါပြီ။အရေးပေါ်ကျန်းမာရေးကိစ္စနဲ့အလုပ်ကိစ္စတွေအတွက်ပဲလူတွေကိုတွားလာဖို့ပြုထားတာပါ။အမေရိကန်ပြည်တော်စုမှာဗိုင်းရပ်စ်ကူးစက်သူအရေအတွက်1000ကျော်သွားပြီဖြစ်ပြီး23ရက်တမနေ့တည်ဆုံထားပြီးဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလူ250ထက်ကျော်လုံတဲ့စူဝေးဝေးတွေမလုပ်ဖို့ကန့်သတ်မိတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကထုတ်ပြန်မှုရှိပါတယ်။နယူးယောက်ပြည်နယ်မှာလည်းဗိုင်းရပ်စ်ကူးစက်သူ100ကျော်ရှိနေတဲ့လူမျိုးရပ်ကွက်တစ်ခုပတ်ဝန်းကျင်မှာတိကျခွဲထားတဲ့နေရာတစ်ခုကိုပြည်နယ်အုပ်ချုပ်ရေးမှူးကသတ်မှတ်ပေးထားပါတယ်။လူတွေအနေနဲ့မကြကနာလက်စေးဖို့မျက်နှာကိုကင်တွယ်ထိတွေ့တာမလုပ်ဖို့ချောင်းဆုံနေသူဒါမှမဟုတ်နှာချေနေသူတွေနဲ့ဝေးဝေးနေဖို့နဲ့ဒီမကောင်းဘူးလို့ခံစားရရင်အိမ်မှာပဲနေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြံပေးထားပါတယ်။လူအများပြတ်တဲ့စူဝေးဝဲတွေမလုပ်ဖို့အကြံပြုထားတာကြောင့်လည်းကမ္ဘာ့တဝမ်းမှာပွဲတွေအခမ်းအနားတွေတက်ချက်ထားကြပါတယ်။ပုံရိပ်မင်းကြီး Francis တောင်းမှာ Vatican တန်းတော်တွင်ကနေဗီဒီယိုကနေတိုက်ရိုက်ထုတ်လွှင့်ပြီးဒီကနေ့ဝတ်ပြုစုတောင်းပွဲလုပ်ပါတယ်။ဒီကနေ့ကစားဖို့ရှိတဲ့ Manchester City နဲ့ Arsenal အသင်းတို့ရဲ့ Premier League ဘောလုံးပွဲကိုလည်းရွှေ့ဆိုင်ထားပါတယ်။ Coronavirus ကိုကူးစက်ခံရတဲ့တခြားဘောလုံးအသင်းတစ်သင်းရဲ့ပိုင်ဆိုင်တဲ့ထိစပ်မှုရှိခဲ့တဲ့အာဆင်နယ်အတင်းသားနဲ့ဝန်ထမ်းအတော်များများကိုယ်ပါတာတိကျခွင့်နေလိုက်ကြပြီးတဲ့နောက်အခုလိုဘောလုံးပွဲကိုရှေ့ဆိုင်လိုက်တာပါ